မြန်မာနိုင်ငံလူခွင့်ရေးကော်မရှင်ကနေလူခွင့်ရေးကော်မရှင်ဆိုင်ရာဥပဒေမူကြမ်းတရက်ရေးဆွဲပြီးလွှတ်တော်ကိုတင်သွင်းဖို့လှုံ့ဆော်နေချိန်မှာဒီမူကြမ်းနဲ့ပတ်သက်ပြီးတော့နိုင်ငံတကာစံနှုန်းတွေမပြည့်မီမှာကိုစိုးရိမ်နေအကြောင်းအမျိုးသားလူခွင့်ရေးဆိုင်ရာအာရှ NGO ကွန်ရက်တစ်ခုဖြစ်တဲ့ ANNN ကပြောပါတယ်လူခွင့်ရေးကော်မရှင်ဟာအလုံးအတွက်လှုံ့ဆော်ပေးမဲ့တိချလွတ်လပ်တဲ့လူခွင့်ရေးကော်မရှင်တရက်ဖြစ်လာဖို့လွှတ်တော်အမတ်တွေကမျှော်လင့်နေကြသလိုမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်ကတော့လက်ရှိမှာအခြေအနေပြီးတဲ့အပေါင်းအတွင်းကနေလွတ်လွတ်လပ်လပ်လှုံ့ဆော်နေတယ်လို့ဆိုပါတယ်အပြည့်စုံကိုတော့ဒေါက်ကင်မြို့သက်ကဆက်ပြီးပြောပြပါမယ်ရှင
်အာရှတလွားနိုင်ငံပေါင်း18နိုင်ငံပါဝင်တဲ့ ANNI အာရှဒေသအမျိုးသားလူခွင့်ရေးဆိုင်ရာ NGO များကွန်ရက်ကနေမြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်ကနေရေးဆွဲတင်သွင်းမဲ့အမျိုးသားလူခွင့်ရေးဆိုင်ရာဥပဒေမူကြမ်းနဲ့ပတ်သက်ပြီးဒါကိုလူလူမသိသေးတဲ့အတွက်ထောက်ပြမှုတွေမလုပ်နိုင်သေးတဲ့အပေါ်မှာစိုးရိမ်မှုရှိကြောင်းလွှတ်တော်ဥက္ကဋ္ဌသူရဥွှေမန်းနဲ့တမရဥသိန်းစိန်စီကိုစာရေးသားပေးပို့ခဲ့ပါတယ်။နိုင်ငံတကာနိုင်ငံရဲ့အမျိုးသားလူခွင့်ရေးအဖွဲ့ကိုကုလသမဂ္ဂက Paris Principles ဆိုသတ်မှတ်ထားတဲ့နိုင်ငံတကာစံနဲ့အညီဖွဲ့စည်းဖို့အတွက်လိုအပ်တယ်လို့အခုလွှတ်တော်မှာဆွေးနွေးဖို့အတွက်တင်ပြမယ်ဥပဒေမူကြမ်းကိုလူမှုကိုချပြဖို့အတွက်လိုအပ်တယ်လို့အဖွဲ့ပြောခွင့်ရ Joseph Kwan ကပြောပါတယ
် The process and surrounding the this draft enabling law has been problematic
ခုချပြမယ်ဥပဒေမူကြမ်းအတွက်လုပ်ပုံလုပ်နည်းနဲ့လက်ရှိအနေအထားအရဆိုရင်တော့ပြဿနာဖြစ်လာမယ့်အခြေအနေမှာရှိပါတယ်။ဒါကြောင့်လဲဆိုတော့ဥပဒေမူကြမ်းကိုအများသိအောင်ချမပြတဲ့အပြင်လူမှုဖွဲ့စည်းရေးနဲ့ဆွေးနွေးရမှာအကန့်အသတ်ရှိပြီးပါဝင်သင့်တဲ့အဖွဲ့တွေနဲ့တိုင်ပင်တာမျိုးလည်းမတွေ့ရတာကြောင့်ဖြစ်ပါတယ်
။ဒီဥပဒေမူကြမ်းနဲ့ပတ်သက်ပြီးလူမှုလူဒန်းစားအသီးသီးရဲ့အမြင်ကိုသိရဖို့အတွက်လိုအပ်တယ်လို့အများသိလောက်အောင်မြန်မာဘာသာနဲ့ရောတိုင်းရင်းသားဘာသာတွေနဲ့ပါရေးသားဖော်ပြမှလူမှုအတွက်လူခွင့်ကော်မရှင်ဖြစ်လာနိုင်မယ်လို့ထောက်ပြပါတယ်။မြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်ကအတွင်းမှုဥစ္စာမြိုင်ကတော့ဒီမူကြမ်းကိုအာရှပစိဖိတ်ဒေသရင်းကသမကအနောက်နိုင်ငံတွေဘက်ကလူခွင့်အဖွဲ့အစည်းတွေစီကပါအကြံဉာဏ်တွေရယူပြီးမှရေးဆွဲဖို့လှုံ့ဆော်ခဲ့တာဖြစ်ပြီးဒီမူကြမ်းနဲ့ပတ်သက်ပြီးလွှတ်တော်ကနေလူမှုကိုချပြမယ်သဘောရှိတယ်လို့ဆိုပါတယ
်ကျွန်တော်တို့ဥပဒေဆွဲတာဟာသူတို့စီကအကြံဉာဏ်တွေယူပြီးတော့ကျွန်တော်တို့ဆွဲပါတယ် OACH ကလည်းကျွန်တော်တို့ရဲ့ဥပဒေကိုချပြတဲ့အခါမှာအကြံဉာဏ်ပေးပါတယ်နောက် APF ကလည်းကျွန်တော်အကြံဉာဏ်ပေးပါတယ်နောက် CNF ကလည်းကျွန်တော်တို့အကြံဉာဏ်အလင်းတင်လို့ပေးခဲ့တာရှိပါတယ်နောက်ဒီဥပဒေကြမ်းကိုပဲကျွန်တော်တို့ရဲ့ဒီ second track ကို INGO တွေနဲ့ NGO တွေကိုကျွန်တော်တို့ချပြခဲ့ပါတယ်။သူတို့ကတော့ထွေထူးထူးအကြံဉာဏ်ပေးတာမရှိပါဘူး။မရှင်းလို့မေးတာတော့ပဲရှိပါလေ။ဆိုတော့ဒီဥစ္စာကကျွန်တော်တို့ကြီးပဲလုပ်တဲ့သဘောမဟုတ်ပါဘူး။တိုင်ပင်တင်တာတွေတိုင်ပင်ပြီးတော့အကြံဉာဏ်ယူတင်တာတွေယူပြီးတော့ဆောင်ရွက်ခဲ့တာပါ။နောက်ဒီဥစ္စာကကျွန်တော်တို့လွှတ်တော်ရောက်တဲ့အချိန်မှာဥပဒေကြမ်းဖြစ်နေတဲ့အချိန်မှာတော့လွှတ်တော်ကချပြလိမ့်မယ်လို့ကျွန်တော်တို့ကယူဆပါလေ
။လက်ရှိလူခွင့်ကော်မရှင်ဟာ2011ခုနှစ်မှာသမရအမိန့်နဲ့ဖွဲ့စည်းထားတာဖြစ်ပြီးဒီကော်မရှင်ကဥပဒေမူကြမ်းတင်သွင်းတာနဲ့ပတ်သက်ပြီးအခုထိမသိရသေးဘူးလို့ပြည်ထောင်စုလွှတ်တော်ကဒေါက်တာဦးအေးမောင်ကပြောပါတယ်။ဒီကော်မရှင်အတွက်ပြည်ထောင်စုအဆင့်အဖွဲ့စည်းတစ်ခုအတိုင်းဘတ်ဂျက်ငွေချထားပေးတာမို့ဖွဲ့စည်းပုံအခြေခံဥပဒေနဲ့မကန့်ညီတဲ့အတွက်လွှတ်တော်ထဲမှာဆွေးနွေးခဲ့တာရှိပြီးဒီအမျိုးသားလူခွင့်ကော်မရှင်ဟာတီးခြားလွတ်လပ်တဲ့အဖွဲ့စည်းတစ်ခုဖြစ်ဖို့တော့လွှတ်တော်အမတ်တွေဘက်ကမျှော်လင့်ထားတယ်လို့ပြောပါတယ်။
ကျွန်တော်တို့ကတော့ဖွဲ့တော်ကလည်းပြောပါတယ်လွတ်လပ်တဲ့အမိကိုကျင်းတဲ့ကော်မရှင်တစ်ခုဖြစ်ဖို့လိုတယ်သမရယုံကဖွဲ့တာနဲ့ဆိုရင်သမရယုံရဲ့အုပ်ချုပ်မှုအောက်မှာလည်းမဟုတ်ပေးနဲ့ပေါ့နော်မြန်မာနိုင်ငံတစ်ခုလုံးနဲ့ပတ်သက်တာမျိုးဖြစ်ဖို့လိုမယ်အဲ့ဒါကြောင့်ပြည်ထောင်စုတတော်ကလည်းမြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်တို့ဟာမျိုးကိုကြေကြေပြတ်ပြတ်ဖွဲ့စည်းနိုင်လို့ကောင်းမယ်ဆိုတာလေးကတော့တတော်မှပြည်ပြည်ကကြိုးဆိုပြကြပူတာလည်းရှိပါတယ်အဲ့တော့တကယ်လို့များလွတ်တူတွေမှာဆွေးနွေးဖြစ်ဖြစ်ကြေဆိုရင်လည်းပဲအဲ့ဒီတဘောပေါ့နော်လွတ်လွတ်လပ်လပ်ဒီတနိုင်ငံလုံးနဲ့ပတ်သက်တဲ့ကော်မရှင်တစ်ခုရှိတဲ့နယ်ရှိအပ်တယ်ဆိုတော့ဘူးပေါ့နော်ညီတိအစိုးရဖွေးရဲ့အောက်မှာမှမရှိသေးနဲ့လေ။ဘာလို့အစိုးရဖွေးရဲ့လူခွင့်ရေးချုပ်ပေါက်တာရှိခဲ့ရင်လည်းဒီကောက်ကိုထမ်းပြမှာပေါ့။ဟိုကဘုအများယုံကြည်တဲ့ပုဂ္ဂိုလ်တွေပါနိုင်နေကောင်းနေတယ်ဆိုတော့ဥတီချက်တို့ရှိပါတယ်။နိုင်ငံတကာမူတို့ဘာတို့ကလည်းရှိဖို့လိုအပ်တယ်လို့လည်းတုံ့တပ်ပါတယ
်။ဘဲမလိုက်တဲ့အဖွဲ့အစည်းတွေပေါ်ပေါက်လာဖို့အတွက်လွှတ်တော်အမတ်တွေကမျှော်လင့်နေချိန်မှာလက်ရှိကော်မရှင်အနေနဲ့လောလောဆယ်မှာအချိန်လေးပေးတဲ့ဘောင်တွင်းကနေလွတ်လွတ်လပ်လပ်လှုပ်ဆောင်နေပါတယ်လို့ဦးစင်မြိုင်ကပြောပါတယ်
။ဟိုလက်ရှိတော့ကျွန်တော်တို့လုပ်နေတာကတော့ဒေဝန်ကြီးဌာနပဲဟွာရဲ့လမ်းညွှန်ချက်မှမဟုတ်ဘူးဖွဲ့စည်းမိန့်ချက်မှပါရှိတဲ့ကျွန်တော်တို့ရဲ့လုပ်ပိုင်ခွင့်နဲ့တာဝန်တွေပေါ်မှာမူတည်ပြီးလုပ်နိုင်တာတွေလုပ်တဲ့နာတွေကိုဆောင်ရွက်နေပါတယ်။သူ့အဖွဲ့အစည်းတွေနဲ့ဒီမိန့်တင်တာတိုင်းမင်းတင်တာလည်းတိုင်းမင်းဆောင်ရွက်ပါတယ်။အခုထုတ်ပြန်ချက်တွေကိုကြည့်မယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ခေါ်ထုတ်တာတချို့ကိုတွေ့ပါလိမ့်မယ်။အစလုံးဆောင်ရွက်နိုင်တဲ့အတိုင်းဒါနဲ့အခြေအနေပြည့်တဲ့အတွင်းကနေပြီးတော့လွတ်လွတ်လပ်လပ်လုပ်နေတယ်ကျွန်တော်ဒီလိုပဲရှင်းပြလိုပါတယ်ခင်ဗျာ
မြန်မာနိုင်ငံမျိုးသားလူခွင့်ကော်မရှင်ဟာအခုမူကြမ်းကို လွှတ်တော်ကိုဓာတ်ရိုက်တင်လို့မရသေးပဲသမရာရုံးကိုပထမဆုံးတင်ရအောင်မှဖြစ်တယ်လို့လဲဦးစင်မြိုင်ကပြောပါတယ်